ရှိတောင်အာရှဒေသတွေနိုင်ငံတွေကအစပျိုးလုပ်ငန်းတွေကိုနှစ်စဉ်ရွေးချယ်ပြီးတော့ဆုချီးမြှင့်နေတဲ့ ASEAN Rice Bowl Global Startup at Work ရဲ့မြန်မာကိုစားပြုရွေးချယ်ခံရတဲ့လုပ်ငန်းတွေထဲမှာအိန္ဒိယရောက်အစားအသောက်တွေပို့ဆောင်ပေးနေတဲ့ Fresh Gora လုပ်ငန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ရန်ကုန်မှာစတင်ဆောင်ရွက်နေပြီးတော့တခြားဒေသတွေကိုပါလုပ်ငန်းချဲ့ထွင်နိုင်မှုအတွက်ကြိုးပမ်းနေတဲ့ဤပညာအခြေခံဝန်ဆောင်မှုလုပ်ငန်းလေပတ်တာမှာတော့အဓိကအခက်အခဲကလုံသားရှားပါမှုဖြစ်တယ်လို့ Fresh Gora လုပ်ငန်းတည်ထောင်သူကိုထွတ်ဦးယွန်းကပြောပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်တင်ကြီးထိုက်တင်ပြထားတာနားဆင်ပါရှင်။
ဖရက်ရှ်ကူရာပေါ့နော်ကျွန်တော်တို့ဒီမှာနိုင်ငံမှာ online delivery and concierge service platform ကိုကျွန်တော်လုပ်ထားပါတယ်ပေါ့နော်အဲဒီ service မှာကျွန်တော်တို့ launch လုပ်တာတနည်းလောက်ပဲရှိတဲ့အတွက်ကျွန်တော်တို့ award ကူရာ best newcomer award ရတယ်ဆိုတော့နောက်တစ်ခုကကျတော့ best food tech and ad ကူရာနောက်တစ်ခုကကျတော့ကျွန်တော်တို့ best light up ပေါ့နော်ဒီ best newcomer award ရတဲ့အကြောင်းအရာကတော့ပေါ့နော်ကျွန်တော်တို့ဒီနှစ်ထဲမှာတစ်နှစ်ပဲရှိသေးတယ်ကျွန်တော် launch တာဒီနေ့ဒီမှာကျွန်တော်ဒီ international partnership ပေါ့နော်ကျွန်တော်တို့ဒီ Temple Group နဲ့ကျွန်တော်တို့ဒီနေ့ဒီမှာကျွန်တော်တို့ sign ထုတ်မိရင် view validity အဲ့ဒီဒီမှာနောက်ခုရတဲ့အကြောင်းရင်းအကြောင်းကျွန်တော်တို့ကဒီ food delivery ရဲ့မှာတခြားဒီ food delivery platform တွေနဲ့မတူဘူးပေါ့ကျွန်တော် offer လုပ်တဲ့ service က quality ပေါ့ quality ဆိုတော့ကျွန်တော် category ဆိုရင်ကျွန်တော်တို့ကဒီ food delivery ပဲလုပ်ချင်တာမဟုတ်သေးနဲ့ကျွန်တော်တို့ကဒီရှိညပေါ့နော် on demand အချင်းမလို့ရှိရင်စချင်းလာပို့ပြီးလို့ရတဲ့ service အနေနဲ့ဒီ gift cover တစ်ခုကျွန်တော် food service တစ်ခု grocery service တစ်ခုအားရကျွန်တော်အစားတစ်ခုပေါ့နော်အများကြီးကျွန်တော်ထည့်ရတယ်။အဲကြောင့်မို့ကျွန်တော်ဒီ best food ကတော့ award ထဲမှာကျွန်တော်ဝင်သွားတာပေါ့နော်။နောက်တစ်ခုကကျတော့ကျွန်တော်ဒီ food check ပေါ့ food check ကကျတော့ food check ကဘာဖြစ်လို့ဝင်သွားလဲဆိုတော့ကျွန်တော်တို့ဒီ fresh store မှာစိုင်းပေါင်း150ရှိတယ်။စိုင်းပေါင်း150အတွင်းကျွန်တော်တို့ဒီ liquid store တွေကျွန်တော်ဒီလိုရှိရင် grocery အများကြီးထပ်ပါပြီပေါ့နော်။ပါပြီးတော့ကျွန်တော်တို့ဒီနှစ်ထက်မှပဲကျွန်တော်တို့ user ကတော်တော်ကြီးတိုးတက်လာတယ်။ user ပိုတိုးတက်လာတယ်ဆိုတော့ကျွန်တော်တို့တရက်ကိုတရက်တရက်ကို order ကျွန်တော်ရမ်းနေချင်ရှိရဲ။ဒီလိုရှိရင်နောက်တစ်ခုကကျတော့ application တက်မှာပေါ့။ application တက်မှာဆိုရင်မှားတာတွေကူအောင်ကြည့်ရတာရှင်းအောင်ပြီးတော့နှာနေအောင်ကျွန်တော်တို့လုပ်ထားရပေါ့နော်။ service ကိုလည်းကျွန်တော်အငယ်ရင်းဟိုအကောင်းဆုံးပြီးနိုင်အောင်ကြိုးစားရပေါ့နော်။အဲ့ဒါမှကျွန်တော်တို့ဒီ best project မှာကျွန်တော်ဝင်နေ။နောက်ဘက်ကကျွန်တော်ဒီ best flight hopper ပေါ့နော် best flight hopper ကျတော့ကျွန်တော်ဘာဖြစ်ဝင်သွားလဲဆိုတော့ marketing မှာတော့ကျွန်တော် food delivery အများကြီးရှိတယ်။ဒါပေမဲ့ခုနကပြောသေးတယ်ကျွန်တော်ဒီ platform ကအများကြီးနဲ့မတူဘူးပေါ့။ဟိုလူတွေပို့ပြီးတော့ဟို easy ဖြစ်အောင်ကျွန်တော်လုပ်ပြီးခြင်းနဲ့တိတ်တယ်ပေါ့နော်။အဲ့လိုပုံစံမျိုးကျွန်တော်ကဟိုအငယ်ရင်းထည့်ရတဲ့အတွက်ကျွန်တော်ဒီ service ဆက်မှာကျွန်တော်အခုဆိုအများကြီးထပ်တုံးလုပ်ထားတယ်။ကျွန်တော်နောက်၃မလောက်ဆိုရင်ကျွန်တော်ည၃နာရီလောက်ထိကျွန်တော်ကလေးတွေလို့ကျွန်တော်ပြင်ဆင်ရရပါတော့
အလုတ်အကင်ကရောဘယ်လောက်လောက်ဖန်တီးပေးနိုင်ပါသလဲရှင
်အလုတ်ကင်တွေကတော့ကျွန်တော်တို့ကြောမယ်ဆိုရင်ကျွန်တော်တို့အခုခင်းထဲမှာအကြောက်50လောက်ရှိရပါတော့အကြောက်50လောက်ရှိရဒါပေမဲ့ကျွန်တော်တို့အခု rider တွေပေါ့နော် rider ဆိုတော့ကျွန်တော်ဒီပင်းကင်းနဲ့ပြီးတော့ကျွန်တော်ကဒါ full time နေနဲ့ခက်ပြီးတယ်သူတို့ training တွေလုပ်ပေးရသူတို့ပေါ့နော်ဒီ delivery တိုင်းမှာကျွန်တော်တို့ဟိုသူတို့ရဲ့ခါကြီးပေါ့နော်ကျွန်တော်ခါကြီးပြီးတောင်းနေနောက်ကွာကျတော့ဒါတော့ကျွန်တော်တို့ဒါ employment ပဲပေါ့နော်ပြီးတော့ကျွန်တော်အခုကျွန်တော်ဒီမှာ plan လုပ်နေတယ်ကျွန်တော်တောင်ကြီး mentally ပေါ့နော်အပတ်ဒီလည်းကျွန်တော် expansion ထပ်လုပ်ဖို့ကြိုးစားရတယ်ဆိုတော့အပတ်ဒီမှာလည်းအလုပ်ငန်းတွေပို့ပြီးတော့အခွင့်အရေးပို့များလာမယ်ဒါပေမဲ့တော့ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဒီ platform မှာ cloud kitchen ဆိုရဲအနေနဲ့ကြီးလာတယ် cloud kitchen ကကျတော့ဘယ်လိုလဲဆိုတော့ဟိုဟာစားတော့ဆိုင်ဖွင့်ကြဘူးလို့ပြီးလို့ရှိရင်သူတို့အိမ်မှာနှင်းချက်အိမ်မှာနှင်းချက်ပြီးတော့ directly အိမ်ကနေ customer ကိုပို့တယ်ပြီးပေါ့နော်အဲ့တော့သူက rent လည်းပြည်ကြမှာဒါနဲ့ order လည်းအများကြီးရတယ်ဆိုတော့သူတို့ဒါအရင်ဟိုကြိုက်တဲ့အနေပေါ့နော်အဲ့လိုနည်းနဲ့လည်းဟို restaurant တော်တော်များ SME entrepreneur ကိုကျွန်တော်ဘက်က support လုပ်ပြီးရဲ့ပြီးလို့ရှိရင်ကျွန်တော်တို့ဒီကျွန်တော်တို့ food delivery platform တွေအကြောင်းကျွန်တော်တို့ဒီ setup ဖန်တယ်ပေါ့နော် setup ဖန်နေချိန်သူတို့ဟိုပူပူကြီးချဲ့လို့ရတယ်ပေါ့အ
ဲ့တော့ဒီလိုအစပျိုးလုပ်ငန်းတစ်ခုစတဲ့အခါမှာအဓိကအခက်ခဲပေါ့ဘယ်လိုဟာမျိုးတွေကြုံရပါသလဲ
โอเคကျွန်တော်အနေနဲ့တော့အခုတွေ့ရတဲ့အခက်အခဲကကြတော့ဒီ AR ဒီ writer ဆိုကျွန်တော် review လုပ်တဲ့နေရာမှာကျွန်တော်တို့ဟိုက difficulty တွေ့ရတယ်ပေါ့နော် market ထဲမှာကျွန်တော်တို့ food delivery က3 block ဖြစ်လာတယ်ပြီးတော့အခုနောက်ပိုင်း logistic company ကလည်းသတိနေသုံးလာတယ်ဆိုတော့ဒီ writer ကူးတဲ့မှာဒီခုလောက်မှာတော့နည်းနည်း competitive ဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဒါကျွန်တော် increase လုပ်ချင်တယ်ဆိုရင်ကျွန်တော်နည်းနည်းအခက်အခဲတွေ့ရပေါ့တကယ်လို့ကျွန်တော်ကဟို marketing budget တွေအများကြီးသုံးလိုက်တယ်ဒါပေမဲ့ကျွန်တော်ဒီမှာဒီဟိုစ ပိန်နဲ့ဒီအလောက်မရှိဘူးဆိုရင်ဒါကျွန်တော်တို့ဘက်ကနေ service နည်းနည်းပြလိုက်ဟာဖြစ်နိုင်တယ်ဟုတ်လို့ရှိရင် delivery နောက်ကျတာဖြစ်နိုင်တယ်အဲ့တော့ကျွန်တော်ကအငဲတဲ့ marketing နဲ့ဒီ human resource အငဲတူချိန်ပြီးတော့ကျွန်တော်တို့ဒီ campaign တွေပိုင်းတော့အငဲဆောင်ကြည့်ရတယ်နောက်ခုကကျတော့ကျွန်တော်တို့ဒီ rider တွေရကျတော့ကျွန်တော်တို့ခုနကကြောက်ပြောလို့ပြန် usually ကအကုန်လုံးဟိုဒီ dog training တွေပေးရတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီဟိုဟိုပါပေါ့အငဲတဲ့အဲ့ education ပေါ့နော် education နဲ့ကျွန်တော်တို့လုပ်ပြီးရတာကြလို့ရှိရင်ဟို rider ပဲကျွန်တော်တို့ smart physicality ရှိရတော့ဒါကြရင်သူကဟိုဘာမှမပြောဘဲနဲ့ထွက်သွားတာလို့ဟိုလိုဖြစ်ရင်ဂျုံမလာတော့တာလို့အဲ့လိုကိစ္စတွေရှိရပေါ့နော်ဟိုကျွန်တော်တို့ဒါကတော့ဟိုသူတို့ manage လုပ်တဲ့နေရာမှာဟိုတခြား manage လုပ်တဲ့ဆိုင်နဲ့မတူတော့ဘဲနဲ့သူတို့သူက special management skill တွေလိုအပ်တယ်ပေါ့သူတို့ manage လုပ်ဖို့
စပိန်စီးပြီးတော့ဒီလိုက်ပို့မယ်ဆိုလို့ရှိရင်သူတို့အတွက်ကခန်းစား권နေရာဘာတွေရှိပါသလဲ
ကျွန်တော်ဒီဒီစပိန်နေပြီးတော့လိုက်ပို့ပြီးရဲ့ကျွန်တော် rider ကိုကြတော့ကျွန်တော်ခန်းစား권ရကြတော့ဘယ်လိုလဲဆိုတော့သူကဒီ fixed salary တစ်ခုရရတာမဟုတ်ဘူးပေါ့နော် fixed salary ပုံမှန်မှကျွန်တော် every week ပေါ့ဒီကျွန်တော်ပို့ရတဲ့ delivery တိုင်းမှာသူတို့ကျွန်တော် bonus ပြီးနေဟိုကျွန်တော်ရတဲ့ဒီ delivery fee တွေကနေဟိုရပြားထိုက်တဲ့ amount တစ်ခုကိုကျွန်တော်သူတို့ပေးရဲ့အဲ့သူလည်း motivate ဖြစ်တယ်ပြီးတော့ဟိုပါပေါ့သူတို့လည်းဒါ extra income ရရပေါ့နော
်ဒီဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ရောဟိုဘယ်လိုမျိုးထပ်တိုးတက်သွားအောင်အစပြုလုပ်ငန်းတစ်ခုအနေနဲ့ဝန်ဆောင်မှုကိုဘယ်လောက်ထိအောင်ကြိုးစားနေပါသလဲ
ကျွန်တော်အခု driver ကိုအားအတော်ထပ်ခေါ်လာတယ်ကျွန်တော်ဒီ company မှာကျွန်တော်နောက်5ရက်လောက်ရှိကျွန်တော်ထပ်ခေါ်ဖို့လုပ်ကြတယ်ပြီးလို့ရှိရင်နောက်တစ်ခုကကျွန်တော် customer service team ပေါ့ကျွန်တော်အခုဆိုရင်ကျွန်တော်4ရက်ရှိတယ် shift to shift ကျွန်တော်အတူလုပ်တယ်အဲ့မဲ့သူတို့ရောကျွန်တော်အခု training လေးအငယ်လေးပေးတယ်ကျွန်တော်ပေါ့ဒီတော့ကနှစ်ပတ်တစ်ခါပြီးရဆိုရင်ကျွန်တော်အခုတင်အပတ်တိုင်းကျွန်တော် training သူတို့လုပ်ပေးတယ် refresher course သူတို့လုပ်ပေးတယ်ပြီးလို့ရှိရင် industry ထဲမှာဟိုတော်ရလူတွေကျွန်တော်ရုံးခေါ်ပြီးတော့ဒါတွေသူတို့ improve ပြန်ကျွန်တော်လုပ်ပေးရပေါ့နော်ပြီးတော့ဟိုဒီ customer service တွေလည်းဟို service တွေရောကျွန်တော် rider ရောပြောအောင်သူတို့ကျွန်တော် benefit တွေကျွန်တော်ထပ်ပေးတယ်သူတို့ join ကျွန်တော်ဟိုကျွန်တော်ဆက်စပ်ပူပူတူတလာမှာသူကကျွန်တော်ရဲ့ customer နဲ့အများကြီးတိတိကျကျဆိုတော့သူတို့ကကျွန်တော်တို့အကောင်းဆုံး training ပေးရကျွန်တော်အကောင်းဆုံးသူတို့ကို support လုပ်ပေးနိုင်အောင်ကျွန်တော်လုပ်ပေးရပေါ့နော်အဲ့ဒီနည်းတော့ကျွန်တော်တို့ဒီ service ကိုပူပူပူပူပြီးကောင်းလာအောင်ကျွန်တော်တို့ကြိုးစားနေပေါ့နော်